မြန်မာပါဝင်ကမ္ဘာတဝန်းဘေးဒုက္ခမျိုးစုံကြုံတွေ့နေရတဲ့သူတွေအတွက်ဝိုင်းဝန်းဆုတောင်းမေတ္တာပို့သပေးကြဖို့ပုပ်ဟမ်းမင်းကြီးဖရန်စစ်ကကမ္ဘာတဝန်းကခရီးယန်ဘာသာဝင်တွေကိုဒီကနေ့ထပ်မံတိုက်တွန်းလိုက်ပါတယ်။ပုံမှန်အပတ်စဉ်ကျင်းပတဲ့ဝိပုဆုတောင်းပွဲမှာပုပ်ဟမ်းမင်းကြီးကအခုလိုမိန့်ကြားခဲ့တာပါ
။ငြိမ်းချမ်းတဲ့ကြားမှာအမီယာမာအစ်ဆိုးဒန်
ဒုက္ခတွေနဲ့အကြီးအကျယ်ကြုံတွေ့နေရတဲ့ယူကရိန်းကိုမမေ့ကြပါနဲ့စစ်ပွဲတွေဖြစ်နေတဲ့မြန်မာတောင်ဆူရန်နဲ့တခြားနိုင်ငံတွေကိုလည်းမမေ့မလျော့ပဲငြိမ်းချမ်းအတွက်ဆူတောင်းပေးကြရအောင်ပါဆိုပြီးပုပ်ဟမ်းမင်းကြီးဖရန်စစ်ကဒီကနေ့လုပ်တဲ့ဝတ်ပြုပွဲမှာမိန့်ကြားခဲ့တာပါယူကရိန်းမှာတိုက်ပွဲတွေပြင်းထန်နေချိန်မြန်မာနိုင်ငံမှာလည်းတိုက်ပွဲတွေပုံမှုပြင်းထန်လာနေပြီးစစ်ဘေးဒုက္ခသည်တွေတိတ်နေချီတိုးလာနေပါတယ်အရှေ့လေပိုင်းဒေသမှာလည်းအစ္စရေးဟာမတ်စစ်ပွဲနဲ့တင်းမာမှုတွေတိုးလာနေတဲ့အတွက်ပုပ်ဟမ်းမင်းကြီးကအခုလိုနိုင်ငံတကာအတိုင်းဝိုင်းကိုထပ်မံတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုနောက်ပိုင်းပုံမှန်ကျေပြန့်လာတဲ့လက်နက်ကင်ပြည်ပခါတွေနဲ့တဘာဝဘေးအန္တရာယ်တွေကြောင့်လူဦးရေ 18.6 တန်းနိုင်ငံလူဦးရေ 3 ပုံတပုံလောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကလည်းဒီလ19ရက်နေ့ကပဲသတင်းထုတ်ပြန်ထားပါသေးတယ်ရှင်